အမေရိကန်ပြည်ထောင်စုလော်စန်ဂျလိစ်မြို့မှာတနင်္ဂနွေနေ့ကကျင်းပတဲ့အော်စကာအကယ်ဒမီဆုပေးပွဲမှာကိုရီးယားရုပ်ရှင်က Parasite ကအကောင်းဆုံးရုပ်ရှင်ဇာတ်ကားဆုရရှိသွားပါတယ်။ဒါဟာအော်စကာဆုသမိုင်းမှာအင်္ဂလိပ်စကားပြောမဟုတ်တဲ့ရုပ်ရှင်ကပထမဆုံးအကြိမ်အကောင်းဆုံးဇာတ်ကားဆုရရှိတဲ့သမိုင်းတွင်ခဲ့တာပါ။တောင်ကိုရီးယားကဆင်းရဲချမ်းသာကွာဟတဲ့လူမှုသားဝိုင်းနှစ်ခုကိုရိုက်ပြတဲ့ Parasite ရုပ်ရှင်ကအကောင်းဆုံးရုပ်ရှင်ဆုအပြင်အကောင်းဆုံးဒါရိုက်တာဆုအကောင်းဆုံးနိုင်ငံတကာရုပ်ရှင်ဆုမိញံမဟုတ်တဲ့ရညွှန်းစုစုစုပေါင်းအော်စကာဆု၄ဆုရရှိပါတယ်။သူ့ရဲ့အတွေ့အမြင်တွေကိုလက်တွေ့အကောင်းခွဲထော်ဖော်ခွင့်ပေးသူအားလုံးကိုကျေးဇူးတင်တယ်လို့ဒါရိုက်တာဘွန်ဂျွန်ဟူးကဆုလက်ခံမင်ကောမှပြောကြားပါတယ်။တောင်ကိုရီးယားနိုင်ငံအတွက်ပထမဆုံးအော်စကာဆုရရှိတဲ့အတွက်ဂုဏ်ယူကြောင်းလည်းပြောကြားသွားပါတယ်။62ကြိမ်မြောက်အော်စကာဆုပေးပွဲမှာအကောင်းဆုံးမင်းသားဆုကိုတော့ဂျိုကာရုပ်ရှင်ဇာတ်ကားမှာဂျိုကာဖြစ်တရုတ်ဆောင်တဲ့ဟွာဟင်းဖီနစ်ကရရှိပါတယ်။ဂျူဒီဇာကားမှာဟောလိဝုဒ်မင်းသမီးကြီးဂျူဒင်ဂါလန်အနေနဲ့ကောင်းဆောင်တဲ့မင်းသမီးရနေစွာဝါဂါကအကောင်းဆုံးမင်းသမီးဆုရရှိပါတယ်။အကောင်းဆုံးဇပ်ပုတ်မင်းသားဆုကိုတော့ Once Upon a Time in Hollywood ရုပ်ရှင်ကားမှာတရုတ်ဆောင်တဲ့မင်းသားဘရက်ပစ်အကောင်းဆုံးဇပ်ပုတ်မင်းသမီးဆုကိုတော့ Marriage Story ရုပ်ရှင်ကားထဲမှာမင်းသမီးလော်ရာဒန်းကရရှိပါတယ်။ Parasite ရုပ်ရှင်ပြီးရင်ဆုရအများဆုံးရသွားတာကတော့1917ဒုတိယကမ္ဘာစစ်ကဖြစ်ပါတယ်။ရုပ်ရှင်တရုတ်ကိုအမြင်ပိုင်းနဲ့ပုံဖော်ပေးတဲ့ Facial Effect ဆုCinematography ဆုနဲ့အတမိုင်းဆိုင်ရာ Sound Mixing ဆု၃ခုရရှိခဲ့တာဖြစ်ပါတယ်။